မြန်မာနိုင်ငံမှာတက်မတော်နဲ့တိုင်းသားလက်နက်ကိုင်တွေကြားဖြစ်ပေါ်နေတဲ့စီးရီးပြဿနာကိုဖြေရှင်းနိုင်ရေးအတွက်တရုတ်အစိုးရအာရှရေးအထူးကိုယ်စားလှယ်မစ္စတာဆွန်ကောရှန်ဟာညညသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေနဲ့မနေ့ကတွေ့ဆုံပါတယ်ဒီတွေ့ဆုံမှုအတွင်းလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ဘက်ကဘယ်လိုကူညီဖို့လိုသလဲဆိုတဲ့အကြောင်းကမ်းလှမ်းဆွေးနွေးခဲ့တယ်လို့ UNFC တာဝန်ရှိသူတွေကပြောပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကတင်ပြပါမယ်
ဟုတ်ကဲ့ပါ UNSC ကညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ခေါင်းဆောင်တွေနဲ့တရုတ်အစိုးရအာရှရေးရာထူးကိုယ်စားလှယ်မစ္စတာဆုတ်ကောရှန်တို့ဟာထိုင်းနိုင်ငံချင်းမာမြို့မှာမနေ့ကပရမဆုံးအချိန်တွေ့ဆုံဆွေးနွေးခဲ့ကြတာပါဒီတွေ့ဆုံမှုအခြေအနေနဲ့ပတ်သက်လို့ UNSC တွဲဖက်တွင်မှုဦးထွန်းစော်ကအခုလိုပြောပါတယ
်ဒီကညီညာရေးဖြစ်စဉ်နဲ့ပတ်သက်လို့တာယုံတွေ့ဆုံဖြစ်ပါတယ်ဒီဘက်ကတော့ဒီအင်းကြီးချင်းနိုင်ငံတခုနဲ့တကယ်နေတဲ့ချင်းနဲ့ဒီစနေတဲ့အင်္ဂါတခုအနေနဲ့ပေါ့လေဒီကဒီတိုင်းပြည်မှာမမြင်မကျန်းဖြစ်နေတာဘယ်လိုမလို့လောက်ပေါ့နော်နောက်ပြီးတော့ဖြစ်နေတဲ့ကျွန်တော်တို့ပဋိပက္ခကလည်းပဲလက်နက်ကင်ပတိုက်ပွဲနည်းနဲ့ဖြည့်ရှင်းပြလို့တော့အဖြေမဟုတ်ဘူးပေါ့လေနော်ဒါနည်းနည်းချင်းနဲ့ဖြည့်ရှင်းပြလို့ရတယ်ဘယ်လိုရသဘောထားရှိတယ်ကျွန်တော်တို့ကလည်းပဲနင်းချင်းဆိုတာနည်းနဲ့တခြားလိုတဲ့သဘောထားရှိတယ်ဆိုတဲ့အကြောင်းကိုသူကပြကြတယ်တတိကတော့မြန်မာတက်မတော်ဘက်ကကျွန်တော်တို့နော်ဒီတဲ့နဲ့ဖြည့်ရှင်းမိနာကိုကျွန်တော်ပို့လို့ရတယ်။ဒီပေါ်မှာလည်းပဲအတက်နိုင်ဆုံးအပြောင်းအလဲပြပြီးကျွန်တော်တို့ဘက်ကလည်းလူလာတဲ့အကြောင်းကိုအတူတူကျွန်တော်တို့ဖြေလိုက်ပါတယ်
။လက်ရှိမြန်မာနိုင်ငံသွေးမှာဖြစ်ပွားနေစေတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာဆိုရတမတော်တို့လက်နက်ကိုင်ပြစ်ပခအရေးပြည်လည်မှုရရှိဖို့တရုတ်ဆိုရအနေနဲ့လူလာကြောင်းတရုတ်ဆိုရအာချရေးရာသူကိုဆက်လက်မစ္စတာဆုတ်ကောရှန်းကလည်းပြောဆိုခဲ့တယ်လို့ဦးထွန်းစော်ကခုလိုဆက်ပြောပါတယ်
။ဒီလိုကနေပြီးတော့မှအကြဝင်ပြီးမှနော်ဒီကျွန်တော်တို့ဒီနိုင်ငံပြည်ပြည်အရင်နဲ့ပြည်လို့ရတယ်ပေါ့နော်။အခက်ရဖြစ်ခေါ်ကြပေါ်မှာပြည်နေတဲ့အောင်ဆောင်ရပြည်လို့ရတယ်ဆိုတဲ့သဘောထားတော့ရှိပါတယ်။ကျွန်တော်တို့ SGA စာချုပ်ဒီကနေ့လုပ်ကြတဲ့ကနေကျွန်တော်တို့ဆွေးနွေးနေနိုင်တဲ့ဖြစ်စဉ်မှာအကျိုးပြုသမနာနိုင်ငံရဲ့ပုစလေရောနောက်ပြီးတော့သမဂ္ဂရဲ့ဆွေးနွေးပွဲမှုကြီးရဲ့အထူးပုစလေရောအထောက်အကူလေးလူတွေနဲ့ပတ်သက်တဲ့အရာရှိပါတယ်။ဒီနေ့ထားအောင်မှာဒီလက်ဆက်လက်ပြီးတော့မှပတ်သက်နေတဲ့အနေအထားရှိတယ်
မြန်မာဆိုရနဲ့လက်ရှိမှာ NCA ပြည်ကြလက်မှတ်ရေးထိုးရေးမှာတိုင်းသာလက်နက်ကိုင်ဖွဲ့ရှစ်ဖွဲ့သာပါဝင်နိုင်ခဲ့ပြီးဂျန်တဲ့ဖွဲ့တွေအနေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။ဒါ့အပြင်ပြီးခဲ့တဲ့ရက်ပိုင်းတုန်းက UWSA ဝပြည်သွေးစည်းညူရေးတပ်မတော်ဌာနချုပ်ပန်ဆန်းမှကျင်းပခဲ့တဲ့တိုင်းသာလက်နက်ကိုင်ဖွဲ့အစည်းအဝေးတွေမှာ NCA စာချုပ်မှာလက်မှတ်ရေးထိုးတဲ့လမ်းကြောင်းကိုမရွေးချယ်ပဲနိုင်ငံရေးလမ်းကြောင်းသစ်ရှာဖွေဖို့အပါအဝင်အချက်ကိုချက်ကိုသဘောတူဆုံးဖြတ်ခဲ့ကြပါတယ်။ပန်ဆန်းစည်းအဝေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရုတ်ဆိုရအာရှရေးရာသူကုစလေကလည်းမေးမြန်းခဲ့ရမှာအစီဝေးသက်ရောက်သူတွေနေရကိုပြန်မရောက်သေးတဲ့အတွက်အခြေအနေတိကျပြောကြားနိုင်ခြင်းမရှိသေးဘူးလို့ဦးထွန်းစော်ကပြောပါတယ်။တရုတ်ဆိုရအာရှရေးရာသူကုစလင်နဲ့မနေ့ကတွေ့ဆုံမှုမှာမွန်မြစ်ပါတီကဒုရယဥထနဟန္တာ KIO ကချင်လွတ်လပ်ရေးဖွဲ့ကဘူချုပ်ကွန်မော် KMPP ကရင်နေမျိုးရာသုတ်သက်ရေးပါတီဒုဥထခူးရဲတို့သက်ရောက်ခဲ့ပါတယ်။NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNSC နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့တို့ဟာလာမယ့်မတ်လ3ရက်နေ့မှာတွေ့ဆုံဆွေးနွေးသွားဖို့လည်းရှိနေပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲမှာတရုတ်အစိုးရအာရှရေးရာသူကုစားလှယ်ပါဝင်ကုလသမဂ္ဂကအသီးသက်တွေပါဝင်ဖို့ UNSC ဘက်ကလည်းဖိတ်ကြားထားတယ်လို့ပြောပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဖော်ဆောင်နေတဲ့တချိန်တည်းမှာပဲရှမ်းပြည်နယ်၊ကချင်ပြည်နယ်၊ကရင်ပြည်နယ်၊ရခိုင်ပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့တိုင်းဒေသနဲ့ကိုင်ဖွဲ့တွေကြားမှာတိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်။ဒီလိုဖြစ်ပွားနေစေတိုက်ပွဲတွေနဲ့တပ်မတော်ကလည်းထိုးစစ်ဆင်နေမှုဟာငြိမ်းချမ်းရေးဖော်ဆောင်ရေးမှာအဟန့်အသားဖြစ်နေတယ်လို့လည်းတိုင်းဒေသနဲ့ကိုင်ဖွဲ့တွေကရှုမြင်နေကြပါတယ်ခင်ဗျာ။